ဟုတ်ကဲ့ပမောကဒေါက်တာခင်မချေခင်ဗျာကျွန်တော်တို့အစာအာဟာရနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကပေါ့နော်ဒီအစာစားပေမဲ့ပရိုတိန်းတက်ချုပ်တဲ့စေတဲ့ဒီချက်ပြုတ်ပုံအမှားတွေနဲ့ဒီလိုမမှားကြည့်အောင်ဘယ်လိုချက်ပြုတ်သင့်တာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆင်မရေကျွန်တော်တို့ဒီငယ်စဉ်ကတည်းကစားပုံတောက်ပုံအားနေခဲ့တာကြောင့်ဒီချက်မရေထိခိုက်ရတဲ့အာဟာရချုပ်တဲ့မှုကိုထပ်ပြောမှာမို့ဆင်မတို့သူတေသနာတွေ့ရှိချက်တွေအရနောက်ထပ်ရောဘလို့အာဟာရချုပ်တက်နေတာကိုမြန်မာနိုင်ငံမှာအဓိကတွေ့ထားလဲဆက်မရ
အခုကယ်လ်ဆီယမ်ချုပ်တက်ကြတယ်ပေါ့မြန်မာလူမျိုးတွေကယ်လ်ဆီယမ်ချုပ်တက်တယ်အဲ့တော့ငငယ်တော့ကတော့အမေနို့ဆိုတယ်အမေနို့ဆိုပြီးတဲ့အနောက်ပိုင်းမှာနို့တောက်တယ်ဆိုတဲ့အလေအကျင့်ကဒါတော်တော်ရှားသွားတယ်အဲဥမာအာကစားလုပ်တဲ့လူလားတို့ဥမာမိဘတွေဆိုစောင်းဝဲကြီးတော့မှတားလေးတွေအနားပဲယော့နွားနို့လေးတစ်ခွက်တောက်သမီးလေးယော့နွားနို့တစ်ခွက်တောက်ဆိုဒါမျိုးလေးတွေပေါ့ဟို occasionally ပေါ့ပုံမှန်နေ့စဉ်သွားစားတောက်သွားမယ်အထဲမှာနို့တောက်မယ်နို့ရက်ပစ္စည်းစားမယ်ဒါမှကယ်လ်ဆီယမ်ချုပ်တက်အောင်ဒီကယ်လ်ဆီယမ်ကြီးစုပ်ယူမှုအကောင်အောင်ဗီတာမင် K ပါတဲ့အစားတောက်တွေဘယ်လိုစားမလဲဆိုတာဆိုဒါမျိုးတွေကြတော့မလေ့လာဘူးပေါ့နော
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုဒီငယ်စဉ်ကတည်းကပေါ့နော်ဒီပုံမှန်နို့မတောက်ခဲ့တာအပါဝင်ကြောင့်ပေါ့ဒီကယ်လ်ဆီယမ်တက်ချုပ်တက်တာကနေပြီးတော့ဘလို့ဒီကျမ်းမာရေးပြဿနာတွေတက်တာကိုအဓိကတွေ့ထားလဲဆင်မရေ
အဲ့တော့နောက်ဆုံးကျတော့အယိုးအားနေတဲ့ယောဂါတွေအယိုးပါတဲ့ယောဂါတွေအယိုးနဲ့ပတ်သက်တဲ့ဒီ osteoporosis တွေကအရင်များတယ်အရင်များတော့ဒီခေတ်ကြီးမှာကဘယ်ဆေးတွေဆရာဝန်တွေကုထုံးနေရမှာတရားရဂိုင်းတော့ guarantee မပေးနိုင်ဘူးလေအဲ့တော့အကောင်းဆုံးက prevention is the best အဲ့တော့ကြိုတင်ကာကွယ်ခြင်းကတော့အကောင်းဆုံးဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်ကအသက်ကြီးလာရင်တော့ချို့ချို့လာမှာပဲအဲ့ဒီမှာလိုတာထက်ပိုပြီးတော့ချို့တယ်မသွားရလေအောင်အထူးသဖြင့်အယိုးနဲ့တဲ့တက်ပနာတွေမဖြစ်ရအောင်ကိုကကယ်လ်ဆီယမ်ကိုလုံလောက်အောင်စားထားရမယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီနောက်ဆုံးမှာအယိုးအားနေတဲ့ပြဿနာတွေယောဂါတွေမကြုံရအောင်လို့ဒီကယ်လ်ဆီယမ်ဓာတ်ပါတဲ့အစာအာဟာရတွေစားသုံးဖို့ကအရေးကြီးတာပေါ့ဆရာမနော
်ဟုတ်ကဲ့ကျမတို့တွေရဲ့နေ့စဉ်လူနေမှုဘဝမှာခန္ဓာကိုယ်ကျန်းမာဖို့အတွက်ကယ်လ်ဆီယမ်ဓာတ်ကိုမရှိမဖြစ်ပြည့်အောင်စားသောက်ပေးဖို့လိုအပ်ပါတယ်အဲ့တော့ကယ်လ်ဆီယမ်ဓာတ်ကျော်ဝါးတာတွေကိုဘာတွေစားကြမလဲဆိုလို့ရှိရင်နှုတ်ထွက်ပစ္စည်းတွေပေါ့နွားနှုတ်တောက်မယ်နှုတ်ထွက်ပစ္စည်းတွေဖြစ်တဲ့ဒင်ဂျင်တွေဒင်ကဲတွေကိုစားပေးမယ်နောက်တစ်ခုကသူနဲ့တွဲပြီးတော့ကြက်ဥမှလည်းကယ်လ်ဆီယမ်ဓာတ်တွေပါပါတယ်အဲ့တော့နှုတ်ထွက်ပစ္စည်းတွေနဲ့ကြက်ဥနဲ့တွဲပြီးစားတောက်တာဆိုလည်းကယ်လ်ဆီယမ်ဓာတ်တွေရရှိတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာနိုင်ငံမှာကဒီငယ်စဉ်ကတည်းကဒီကယ်လ်ဆီယမ်ကျော်ဝါးတဲ့နှုတ်တောက်တဲ့အခြေမရှိတာကြောင့်အခုလိုဒီအယိုးအားနေတဲ့ယောဂါတွေဖြစ်လာရခြင်းမှာနောက်ပိုင်းမှာဆင်မရေဘလူမျိုးဘလူနှုတ်မျိုးပေါ့နော်တောက်နိုင်တောက်တင်တာကိုအကြံပြုလို့ရမလားဆင်မရေ
နှုတ်တောက်တယ်ဆိုတဲ့အချင်းကအင်မတန်ကောင်းတယ်ဒါငါနှုတ်တောက်ရမယ်အာဒါမှမဟုတ်လို့ရှိရင်ပဲရထိုးတဲ့ပဲနှုတ်ပေါ့နော်အာနောက်ဆိုရင်ဆန်ထိုးတဲ့ rice milk အဲနောက်ဆိုရင်ဘန်နာဇီယာထိုးတဲ့ဘန်အာမွန် milk ပေါ့ဆိုဒါမျိုးလေးတွေပေါ့အဲ့ဒီနို့တွေမကြိုက်ဘူးဆိုနို့တဲ့ပစ္စည်းတွေရှိပါတယ်နို့တဲ့ပစ္စည်းတွေလည်းအများကြီးပါပဲစားနေကြတဲ့တေးစားရေးတဲမှာဆိုဒါမျိုးလေးတွေစားမယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီနို့နဲ့နို့ထွက်ပစ္စည်းအပြင်ပေါ့နော်တခြားမြန်မာနိုင်ငံမှာဒီကယ်ဆီယမ်တက်ရနိုင်တဲ့ကယ်ဆီယမ်တက်ကျော်ဝတဲ့အစားအစာတွေရှိသေးလားဆရာမ
ဟုတ်ကဲ့ဆရာအဲနောက်ပြီးကယ်ဆီယမ်တွေဓာတ်တွေအများကြီးပါတယ်ကယ်ဆီယမ်သီးသန့်ရစေမဲ့အစားအသောက်တွေပေါ့ဥပမာကော်ဖီတုပ်တို့လိုဟာမျိုးတွေပြီးရင်ကယ်လီဖလာဝါတို့ဟာမျိုးတွေ
ဟုတ်ကဲ့ဘန်ကော်ဖီပေါ့ဆရာမနော
်အော်ဆိုဒါမျိုးတွေဆိုရင်ဗီတာမင်စီရတယ်မချင်ဘူးဗီတာမင်စီရတယ်အပြင်ကယ်ဆီယမ်တွေပါအများကြီးရတယ်အဲ့တော့ဒီကယ်ဆီယမ်ရှိတဲ့ဟင်းဒီဟင်းရွက်တွေအများကြီးရှိပါတယ်ဟင်းနုနွယ်ဘန်ကော်ဖီဘန်ကော်ဖီအစိမ်းကိုက်လန်ရွက်မုံညင်းရွက်ဒါဒီမှာကယ်လ်ဆီယမ်ဓာတ်ကြီးအများကြီးကျော်ပါတယ်ပြီးတော့နန်းနန်းပင်ရှက်နန်းနန်းပောက်ပန်းဖြူရွက်ကမွန်းကျင်ရွက်ဒါဒီမှာလည်းကယ်လ်ဆီယမ်ဓာတ်ကြီးအများကြီးကျော်ပါတယ်နောက်ပြီးတော့ကစွန်းဥပိန်းဥကယ်လ်ဆီယမ်ဓာတ်ကြီးအများကြီးကျော်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောမြန်မာနိုင်ငံမှာဒီစားသင့်တဲ့ဒီကယ်လ်ဆီယမ်ဓာတ်ကျော်ဝတာတွေရှိသေးလားဆရာမ
ပြီးရင်နောက်တစ်ခုကျတော့ပစုံလေးပါတယ်ဆိုလို့ရှိရင်ပစုံတစ်တစ်လေးတွေဆိုရင်အခွန်မှာဝါးစားမယ်ပြီးရင်ငါးတစ်တစ်လေးတွေစင်ရစာလို့ပြောတဲ့ poor man food ငါးတစ်တစ်လေးတွေဆိုလို့ရှိရင်ကယ်လ်ဆီယမ်ကအကုန်ဝါးစားတာကိုအကုန်ဝါးစားတော့အများကြီးရတယ်အဲ့တော့တန်ဓာတ်လည်းရတယ်ပြီးရင် iodine ဓာတ်လည်းရတယ်ပြီးရင် zinc ဓာတ်လည်းရတယ်အသားဆိုရယ် protein ဓာတ်လည်းရတယ်ကယ်လ်ဆီယမ်ရတယ် potassium ရတယ် phosphorus ရတယ် magnesium ရတယ်ဆိုငါးတစ်တစ်လေးကိုအကုန်ဝါးစားကျင်းရဲ့ကောင်းကျိုးတွေကအများကြီးပဲရတယ်ကျမဆိုငါးတစ်တစ်လို့ကျမအနေတိုင်းကျွေးနေ့တိုင်းစားရတယ်ဘယ်တော့မှမညည်ဘူးအခုနရှမ်းနန်းနန်းနေပင်စိမ့်ရွက်ဒီပူစင်းနန်းနေအကုန်လုံးကိုအုပ်ပြီးတော့စားပြစ်တာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီငါးတစ်တစ်လေးအပြင်ပေါ့နော်ဒီတခြားငါးတွေကရောဒီကယ်လ်ဆီယမ်ရနိုင်တဲ့အနေအထားရှိသေးလားဆရာမလေ
းဟုတ်နောက်တစ်ခုကကြတော့ဒီငါးပေါ့နော်ငါးကောင်းနေငါးအပီးတွေကိုချင်းရင်းနေချက်စားမယ်ဆိုရင်အဲ့ဒီအယိုးတွေရတဲ့ကယ်လ်ဆီယမ်ဓာတ်တွေဥပမာငါးတလောက်တွေကိုပေါင်းစားမယ်ဆိုရင်အယိုးတွေရရှိတဲ့ကယ်လ်ဆီယမ်ဓာတ်တွေ
အဲ့တော့ဟိဝဒီမှာဆိုရင်မြမပြည်မှာလက်တကမ်းမှာရှိတဲ့ကမွန်းချင်ရွယ်ဆိုရင်ကယ်ဆီယမ်ဓာတ်တွေအများကြီးကျော်ပါတယ်ခုနငါးကောင်းငါးမီးတွေနဲ့ကမွန်းချင်ရွယ်နဲ့ချင်းချက်စားတာမျိုးလို့နန်းနန်းပင်လို့ရှက်နန်းနန်းတို့မှာကယ်ဆီယမ်ဓာတ်တွေကျော်ပါတယ်ဒါဆိုရင်ကယ်ဆီယမ်ဓာတ်တွေအများကြီးရရှိတယ
်ဟုတ်ကဲ့ဆင်မကြီးနောက်ထပ်ရောမြန်မာနိုင်ငံမှာဒီကယ်ဆီယမ်ဓာတ်ရနိုင်တဲ့အစားအသောက်တွေရှိသေးလားဆင်မ
အသီးတွေအနေနဲ့ပြောကြည့်မယ်ဆိုရင်လိမ္မော်သီးမာလကာသီးတို့လို့တင်မော်သီးတို့လို့တရက်သီးတို့လို့မှာကယ်ဆီယမ်ဓာတ်တွေအများကြီးပါသလိုတခြားအသီးတွေမှာလည်းကယ်ဆီယမ်ဓာတ်တွေအနည်းငယ်ပါဝင်တယ်ဒီတော့အကယ်ဆီယမ်ကျော်ဝတဲ့အသီးတွေရွက်တို့နေ့စဉ်တွက်ဖက်ပြီးစားသုံးသွားမယ်ဆိုရင်ကျမတို့ကခန္ဓာကိုယ်လိုအပ်တဲ့ကယ်ဆီယမ်ဓာတ်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်စားအသောက်ကနေပြီးတော့
ဟုတ်ကဲ့ဆင်မအဲ့တော့ဒီနေရာမှာဆင်မဟိုအစာပိုင်းကပြောခဲ့တယ်လို့ပေါ့နော်ဒီကယ်ဆီယမ်ဓာတ်ကိုဦးကဆွတ်ယူမှုအားကောင်းစေနိုင်ဖို့ဗီတာမင် K ပါတဲ့အစာအသောက်တွေလည်းတွဲစားသင့်တယ်ဆိုတော့ဘလို့အစာအသောက်တွေမှာဒီဗီတာမင် K အဓိကပါတာကိုရောရှင်းပြပေးလို့ရမှာဆင်မရင
်အဲ့တော့ဗီတာမင် K ကျော်ဝတဲ့အစာအသောက်တွေမှာဆွဆွကပြောတဲ့ကယ်ဆီယမ်ကျော်ဝတဲ့ဂေါဘီဒုတ်တို့ပန်ဂေါဘီတို့ပန်ဂေါဘီအစိမ်းတို့ဟိနုနယ်တို့မှာဗီတာမင် K တွေလည်းအများကြီးပါတယ်သူကနှစ်မျိုးလုံးပါတာပေါ့နော်ကယ်ဆီယမ်ရောဗီတာမင် K ရောနောက်ထပ်သခွားသီးမှာဆိုလေဗီတာမင် K တွေအများကြီးပါတယ်အစင်းရည်အောင်ရှိတဲ့ဟိဝတ်ဖြစ်တဲ့ခုနကိုက်လန်တို့မုံရင်းစိမ့်တို့ဘန်ဂေါ်ဘီတို့ဒါတွေမှာဗီတာမင် K တွေအများကြီးပါတယ်နောက်တစ်ခုကထောဖက်သီးမှာလည်းဗီတာမင် K တွေရောကယ်ဆီယမ်ဓာတ်တွေရောအများကြီးပါပါတယ်လို့အဲ့တော့ကယ်ဆီယမ်ဓာတ်တွေဥနယံကဆုပ်ယူမှုအားကောင်းအောင်ဗီတာမင် K ကျော်ဝတဲ့နဲ့တွဲဖက်စားသုံးရင်ကျမတို့လူခန္ဓာကိုတနည်းတနည်းလိုအပ်တဲ့ကယ်ဆီယမ်ဓာတ်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ